1384ခုနှစ်ဒုတိယအဆိုလာဆန်းဆယ်ရက်2012ခုနှစ်ဇူလိုင်လ28ရက်ကျောင်းတိုင်းဒေသကြီးမြန်ကုန်းမြို့နယ်ပြည်ပြည်ဆိုင်ရာထေရဝါဒဘုရားသံဃာပြုတက္ကသိုလ်ဘာဝနာမဟာသဘာတရားထိုင်ခမ်းမှတ်ဆယ်ကျင်းပါပြုလို့အပ်တော်ဥဒေဇသောဥမနေရင်မောမိသားစုတဏိတာစွမ်းအမှုတော်မင်္ဂလာအခမ်းအနားအမှုမောဒနာဟောပါတရားကုသိုလ်ကောင်းမှုလုပ်တိုင်းလုပ်တိုင်းဝမ်းမြောက်ဝမ်းသာဖြစ်နေကောင်းကျိုးချမ်းသာကိုသိပြီးတော့အတိညာနဲ့လုပ်တဲ့ကုသိုလ်ကောင်းမှုပို့ပြီးတော့အချိုးပေးတဲ့အခါကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေမြတ်မကအတိညာကိုလည်းဖွင့်ချိုးတိုးတက်စေနိုင်အောင်ဖြစ်တော်မူ။နုမောဒနာတရားဟောပေးခြင်းအားဖြင့်အတိညာကိုဖွင့်ချိုးတိုးတက်ပြီးဝမ်းမြောက်မှုတွေပို့ပြီးတော့ခြေထွားလာ။ဘုရားမြတ်စွာဘုရားရဲ့တရားဓမ္မတွေကိုချိန်မယ်ဆိုလို့ရှိရင်အစ္ဆတ္တဗဟိတအတွင်းနဲ့အပြင်အင်တာနယ်အစ္စတာနယ်လို့ဆိုဒီအခြေနှစ်ခုအဓိကအားဖြင့်လူတွေရဲ့စွမ်းအားဟာသစ္စာတမှာပဲတည်ရှိတယ်သစ္စာတစွမ်းအားဉာဏ်တော်ကြီးဆိုလို့ရှိရင်ဗဟိတလို့ခေါ်တယ်အစ္စရာနယ်ဒီကလွန်မှုမှုခံရအဲ့တော့ကိုယ့်ရဲ့အတွင်းစိတ်တဲ့အားကောင်းအောင်လေ့ကျင့်တဲ့ဤစနစ်ပဲဘုရားမြတ်စွာဘုရားတရားတော်တခြားဘာသာတွေမတူညီတဲ့အချက်ကတခြားဘာသာတွေအတွင်းကအဓိကမဟုတ်ဘူးအပြင်ကအဓိကဖြစ်တကူကြီးမားတဲ့တကူရှင်တူဦးကိုတခြားဘာသာတွေမှာလေးစားခြင်းတကူရှင်ရဲ့အမိန့်ကိုနာခံခြင်းဖြစ်လာတယ်သူတို့ရဲ့ဘဝလွတ်မြောက်ရေးနဲ့ကောင်းစားရေးဖြစ်ပေါ်နိုင်ကိုယ်ဆွမ်းအားဣဇဒဆွမ်းအားဆိုတိတ်ပြီးတော့အေးမပေါ့အဲ့တော့ဘုရားဘာသာရဲ့ထူးခြားတဲ့ဘုရားမြတ်စွာရဲ့တွန်းတဲ့ဆုံးမချက်ကအဲ့ဒါလည်းမဟုတ်ဆွမ်းအားတကယ်ဆွမ်းရည်တတိဆိုတာအတိတီတော်ပုဂ္ဂိုလ်တွေရဲ့ဣဇဒမှာရှိအဲ့ဒီနှစ်ခုအချိုးကျကျပေါင်းဆက်နိုင်ပြီအပြင်ဆွမ်းအားလည်းယူမယ်အပြင်ဆွမ်းအားလည်းယူအဓိကကပြင်ဆွမ်းအားအဲ့ဒီအတွင်းဆောင်အားနဲ့ဆောင်ရဲလုတ်ကန်နေပြီဆိုရင်အပြင်တွေကိုအလုံးလွှမ်းမိုးပြီးတော့ကြီးဆိုးထားနိုင်တဲ့ဆိုင်တတိမျိုးတွေရပါတယ်။ဒါကဆိုလိုတာကတော့ကိုယ့်ရဲ့စိတ်ဓာတ်ပန်းရှင်းစင်ကြယ်ပြီးတော့ဆောင်အားတွေထက်နေအောင်လုပ်ဖို့လက်ဆောင်ပြရားတရားဟောတာဖြစ်တယ်။အတင်းနဲ့အပြင်နှစ်ခုပေါင်းဆက်ဥပနိဒေယပစ္စယောလို့ဆက်ထည့်အတွင်းရောအပြင်ရောနှစ်ခုစလုံးကိုဓိကထားပြီးတော့မြတ်စွာဘုရားဟောအပြင်မပါဘူးလားလို့ဆိုပါဆိုလိုတာကလူနဲ့ပတ်ဝန်းကျင်ပေါ့လူနဲ့ပတ်ဝန်းကျင်မှာအဓိကကလူကပတ်ဝန်းကျင်ကိုဖန်တီးတယ်လူပတ်ဝန်းကျင်ကလည်းလူကိုပုံဖော်တတ်အဲ့ဒီချက်ပဲလူရဲ့စွမ်းရည်တတိတွေကပိုကြီးမားလာလို့ရှင်ကိုကြိုက်တဲ့ပုံကိုပတ်ဝန်းကျင်ကိုဖော်ပေးတယ်လူရဲ့စွမ်းရည်တတိတွေညံ့သွားပြီဆိုလို့ရှိရင်ကိုယ့်ရဲ့ပတ်ဝန်းကျင်ကပေါ်တဲ့ပုံစံအတိုင်းကိုယ်ကဖြစ်သွားတယ်။ဒါကဘုရားဘာသာရဲ့တရားတော်အရာလူရဲ့စွမ်းရည်တတိတွေတိုးမြင့်ပေးခြင်းအားဖြင့်ကိုယ်ကြိုက်တဲ့ပုံစံကိုယ်ကပေါ်လို့ရတယ်ဆိုတဲ့ပုံစံကိုလို့ခေါ်တာနော်။အစ္ဆတပဲ။သောတပန်ဖြစ်ခြင်းအင်္ဂါ၂ရက်ထဲမှာပဲရှိ။သောတပန်ဖြစ်တာတို့ဒီသောတပန်ဖြစ်ဖို့မင်္ဂန်နဲ့အမြင်တစ်ခုရဖို့အင်္ဂါ၂ရက်ထဲမှာမင်္ဂန်နဲ့အမြင်ရဖို့ဆိုလို့ရှိရင်ပရတောခောတာတစ်ဖက်ကတရားဓမ္မကြားနာခြင်းယောနိတောနဲ့ဒီကမိမိကိုယ်တိုင်ကစင်ရှင်တုံနှလုံးသွင်းတရားကောင်းခြင်းမှန်မှန်ကန်ကန်စဉ်းစားနိုင်ခြင်းအဲ့တော့အပြင်ဘက်ကအကြောင်းအရာတစ်ခုကိုနားထောင်ခြင်းနဲ့ကိုယ်တိုင်မှန်မှန်ကန်ကန်ဆင်ခြင်စဉ်းစားခြင်းလို့ဆိုရင်ဒီနှစ်ခုပေါင်းဆက်လိုက်တဲ့အခါအမြင်မှန်ရတယ်။အဲ့ဒီအချိန်မှာဟိုအပြင်ဘက်က တကယ်အဓိကမကြောက်ဘူးအတွင်းကအကယ်၍ယောနိတော်မနတိကာရလို့ဆိုရမှန်မှန်ကန်ကန်စဉ်းစားနိုင်မှု wise attention မရှိဘူးဆိုလို့ရှိရင်အာယောနိတော်မနတိကာရဖြစ်ပြီးလမ်းလွဲသွားတယ်အကြောင်းအတွင်းအကြောင်းအပြင်အကြောင်းနှစ်ခုရှိသောတပန်ဖြစ်ဖို့ရတယ်အကြောင်းလေးမျိုးတည်းပဲသူကအပုရိတုပနိတယသူတော်လူကောင်းနဲ့ပေါင်းမိခြင်းနော်သူတော်ကောင်းနေနဲ့ပေါင်းမိခြင်းနော်တတ္တမတဝနာသူတော်ကောင်းတရားကိုကြားနာတယ်ဒါအပြင်အကြောင်းနှစ်ခုအတွင်းအကြောင်းနှစ်ခုကယောနိတော်မနတိကာနဲ့ဓမ္မနုဓမ္မတိပတ်မှန်မှန်ကန်ကန်စဉ်းစားနိုင်ရင်းနဲ့လက်တွေ့ကျင့်သုံးရင်းအဲ့ဒီနှစ်ခုကအတွင်းနဲ့သက်ဆိုင်အဲ့တော့ဘယ်နေရာပဲဖြစ်ဖြစ်ဘုရားဟောတဲ့တရားတွေအတွင်းနဲ့အပြင်အချိုးကျပေါင်းဆက်ထားတယ်အတွင်းအားပို့ပြီးအရေးကြီးတယ်ဆိုတာဘုရားဗုဒ္ဓဘာသာကသူတော်စင်ကိုမှတ်သားပြီးတော့ခုတန်အတွင်းအားတွေကစူးစမ်းအားထုတ်ကြအဲ့တော့ဘုရားရဲ့ဆုံးမသွန်သင်ချက်တွေဒိဋ္ဌဓမ္မိကတ္ထအခုလက်ရှိဘဝမှာကောင်းကျိုးချမ်းသာတွေရဖို့တံပရာယိကတ္ထဒီဘဝကုန်လွန်သွားတဲ့အခါတမလွန်ဘဝမှာကောင်းကျိုးချမ်းသာတွေရဖို့ဒီလိုရှိဒီဘဝကောင်းကျိုးချမ်းသာရဖို့တမလွန်ဘဝကောင်းကျိုးချမ်းသာတွေရဖို့နောက်တစ်ခုကပရမတ္ထဒီဘဝနောက်ဘဝဆိုတဲ့ဘဝတွေကောင်းကျိုးချမ်းသာတွေအပြည့်အဝပေးနိုင်တာမဟုတ်သည့်အတွက်ကြောင့်နောက်ဆုံးမှာတဏှာဝဆင်းရဲကလွတ်မြောက်တဲ့သာဝရအငြိမ့်တတ်လို့ဆိုတဲ့ထူးမြတ်တဲ့အကျိုးတရားကိုရရှိဖို့သုံးချက်ရှိဘာသာတရားဘယ်ဘာသာတရားပဲဖြစ်ဖြစ်ဒီသုံးချက်နဲ့ညီအောင်ဒီသုံးချက်လုံးပြည့်ပြည့်စုံစုံဟောပြောနိုင်တဲ့ဘာသာတရားမှမှန်ကန်တဲ့ဘာသာတရားလို့ခေါ်အဲဒိဋ္ဌဓမ္မိကတ္ထလို့ခေါ်တဲ့ပစ္စုပန်ကောင်းကျိုးလောက်တာဟောပြနိုင်ပြီးသံပရာယိကတ္ထတမလွန်ကိုမစင်စားတဲ့ဘာသာမျိုးပရမတ္ထသာဝရခန္ဓာချုပ်ငြိမ်းပြီးတော့ဆင်းရဲဒုက္ခကလုံးဝလွတ်မြောက်တဲ့လမ်းစဉ်အကျင့်မျိုးမရှိတဲ့ဘာသာမျိုးမပြည့်စုံတဲ့ဘာသာတစ်ခုဖြစ်ပါဘူး။အော်တချို့ဘာသာတွေကျတော့ဒီဘဝကောင်းစားရေးလဲဟောတယ်၊နောက်ဘဝကောင်းစားရေးဟောတယ်။သို့သောနိဗ္ဗာန်ချမ်းသာလို့ဆိုတဲ့ဒီသာဝရငြိမ်းတက်ကိုပေးနိုင်တဲ့အနေအထားမျိုးလမ်းစဉ်မရှိဘူး။အဲတော့ဗုဒ္ဓဘာသာမှာတော့၃မျိုးလုံးပြည့်ပြည့်စုံမှုရှိ။ဒိဋ္ဌဓမ္မိကတ္ထဒီဘဝကောင်းကျိုးချမ်းသာရေးရတဲ့အဆုံးမှာတံပရာယိကထာနောက်ဘဝမှာကောင်းကျိုးချမ်းသာတွေကိုရရှိနိုင်တဲ့အဆုံးမှာပရမတ္ထတကယ်ကိုမွန်မြတ်တဲ့ခန္ဓာတွေဒီဒုက္ခတွေအဆုံးသတ်တဲ့မွန်မြတ်တဲ့အကျိုးတရားလို့ဆိုရင်သာဝရအငြိမ့်တ္ထဟောဒီ၃မျိုးလုံးကိုဖြစ်ပေါ်စေလို့ဘုရားမြတ်စွာဟောကြားတဲ့တရားဓမ္မထူးခြားတဲ့တခြားဘာသာတွေနဲ့မရှင်းနိုင်တော့အောင်ထူးချုံမွန်မြတ်တဲ့အနေထားလို့မရှိအဲ့ဒါလို့မှန်ကန်တဲ့ဘာသာတရားကိုမိမိတို့ယုံကြည်ကိုးကွယ်ကြရတဲ့အခါမှာဘာတွေလုံးတဲ့လဲဆိုတာလေအဓိကကျပေါ့အခုလိုပြည်ပြည်ဆိုင်ရာထေရဝါဒဘုရားတော်ဆိုပြီးတက္ကသိုလ်ဒီအပြည်ပြည်ဆိုင်ရာလာရောက်ပြီးတော့ပညာသင်ကြားနေကြတဲ့ကျောင်းတွေကျောင်းသားများသင်ကြားပို့ချပေးကြတယ်ဆရာတော်သံဃာတော်များဆရာမများအလုံးတနေ့တာစွမ်းအလှကိုလှူတယ်လို့ဆိုတာဘာကိုအခြေခံတာတော့လို့မေးလို့ရှိရင်မေတ္တာကိုအခြေခံတာမေတ္တာလို့ဆိုတဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်နော်တရားဝါဒီချမ်းသာကြပါစေလို့ဒီလိုမေတ္တာပို့နေတာကမနောကမေတ္တာလို့ခေါ်တယ်တကယ်အဲ့ဒီမေတ္တာရဲ့တရုပ်ကိုဖော်တာကျတော့ကာယဝစီကံမေတ္တာမနောကာယကံမေတ္တာဟောမနောကံမေတ္တာကလေထပ်ဆက်ဒီမေတ္တာရှိကြောင်းကိုတည်တည်ပြတဲ့အနေနဲ့ဆန္ဒကလူကိုလာပြီးတော့လူတွေတန်းတယ်ဆိုတာဒါမေတ္တာကိုအခြေခံပြီးတော့လှုပ်တဲ့ဒါနပါရမီလို့ဒီလိုပြောတာဘုရားလောင်းတော်တွေဟာမုံမြတ်တဲ့လုပ်ငန်းကိုလှုပ်တဲ့အခါကိုနဲ့ကိုပါဝန်ကျင်ကိုကြည့်တဲ့အခါမှာသူရဲ့အတင်းစိတ်တက်ကဘာလဲလို့ဆိုရင်ကိုပတ်ဝန်းကျင်ကသရဝအများရဲ့အကျိုးစီးပွားကိုလိုလားတယ်ဆိုပြီးရှိတာက အကျိုးစီးပွားကိုအချိန်၄ခေါင်းလေးကိုဖြစ်ပေါ်စေခြင်းနဲ့စိတ်ဓာတ်အဲ့ဒီအချိန်၄ခေါင်းကိုဖြစ်ပေါ်စေခြင်းနဲ့အကျိုးစီးပွားကိုလိုလားတဲ့ဆိုတဲ့စိတ်ကမေတ္တာအားလုံးပေါ်မှာအဲ့ဒီမေတ္တာထားရတာဒီထဲမှာကိုမေတ္တာထားတဲ့တရားတွေထဲမှာတချို့ကမပြည့်မစုံလို့နှိမ့်ကြသွားပြီဆိုလို့ရှိရင်ကိုယ်အနေနဲ့ကနှိမ့်ကြသွားတာကိုဆက်တင်ပေးခြင်းနဲ့ စိတ်ဓာတ်ကကရုဏာအဲတချို့ကြတော့ကိုယ်ကျိုးစီးပွားကိုလိုလားတဲ့တတ္တဝါတွေကအောင်မြင်ကြီးပွားသွားတယ်ဆိုလို့ရှိရင်ဝန္တာနိုင်တာမုဒိတာဒီလိုမေတ္တာကိုအခြေခံလိုက်တဲ့အခါမှာကရုဏာလည်းပါဝင်လာတယ်မုဒိတာလည်းပါဝင်လာနောက်ကိုယ်ကျိုးစီးပွားကိုလိုလားတဲ့ကိုယ့်ရဲ့ပတ်ဝန်းကျင်ကအောင်မြင်ကြီးပွားလာပြီဆိုတဲ့အခါမှာကိုယ်ကျင့်တဲ့အာရမှုနဲ့ เนาะจิตนะอายามุเนี่ยสิทธิ์เนี้ยญาณมุก็ยะตัวสิทธิ์เนี้ยญาณมุก็ยะตัวไปแล้วกูโหลจริงเนี่ยอโลทาตะคู่ก็ยะตัวไปสิทธิ์ตัดปัญญ์ตัวน่ะถ้าอุปิขาก็ดิโลบอกไม่ได้เออเมตตาเนี่ยกรุณาเนี่ยมุทิตาเนี่ยอุปิขาเนี่ยสรุปปรมะเมตตาโหฉีกขันธ์ภิรพิปอนน่ะเนี่ยตบาวะเตียไอ้นี่ดีตบาวะ 4 မျိုးမိမိတို့ရဲ့ရင်ထဲနှလုံးထဲမှာထားပြီးတော့ပါရမီ7ပါးအကျင့်တရားဖြစ်ခြင်းများပဲပါရမီဆိုတာဘုရားအလုံးနေထဲမှာသက်ဆိုင်တာမဟုတ်ဘူးလူတိုင်းလူတိုင်းမြင့်မြတ်တဲ့အလုပ်ကိုဒီလမ်းကြောင်းပေါ်ရောက်နေတာပါရမီဖြည့်တယ်လို့ပဲခေါ်တယ်ဒါနကောင်းမှုလုပ်တယ်ဒါနပါရမီကိုကျင့်သီလစောင့်တည်တယ်သီလပါရမီတို့သီလပါရမီစောင့်တည်ရတာတွေပြီးတော့ဒီ တိခံမှုတွေတိခံရတယ်ဆိုတာဟိုကိုယ်စိတ်ကိုချုံနေပြီးတော့ဒီญาတိဥရုဒံတိခံတာလည်းတိခံတာပဲသူပုတ်ဆောင်နေဆိုရင်ဆာလောင်မှုကိုတိခံတာလည်းတိခံတာပဲအဲ့ဒီလိုတိခံမှုတွေနဲ့ကုသိုလ်တရားကိုဖြစ်ပွားအောင်ကြိုးစားရင်ဒါလည်းခန္တီလို့ခေါ်တာပဲเนาะကာမဂုဏ်အာယုန်တွေကနေထွက်ရှောင်ပြီးတော့ငြိမ်းချမ်းပြီးတော့တရားဓမ္မနဲ့ ကျမ်းမာရံခါနေတာလဲဒါနိခမ္မလို့ခေါ်တာပဲအဲ့ဒီလိုမြင့်မြတ်တဲ့အလုပ်လေးတွေကိုလောက်ကန်ပြီးတော့သွားမယ်ဆိုရင်မြင့်မြတ်တဲ့အလုပ်တွေကိုလှုပ်တော့ချက်ပုဂ္ဂိုလ်ကလည်းမြင့်မြတ်တယ်အလုပ်ကမြင့်မြတ်သွားသည့်အတွက်ကြောင့်လှုပ်တဲ့လူကလည်းမြင့်မြတ်တယ်လို့ခေါ်တယ်။ဒါကြောင့်ပါရမီဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ် ောင်းကျင်ခြင်းဒါသီလဆိုတာအမှန်တော့ကိုယ်ပိုင်ဝန်ကျင်ကိုမထိခိုက်အောင်ရှောင်တဲ့ဘောနော်ဥပမာအကျိုးစီးပွားကိုတော့လိုလားတယ်ကိုကျင်သီလမရှိဘူးဆိုလို့ရှိရင်ဘာဖြစ်ကိုယ့်နဲ့ပိုင်ဝန်ကျင်ကတတဝါတွေကိုတတ်တာဖြတ်တာပဲပစ္စည်းဥစ္စာတွေဟိုမတရားယူတာလို့ကြတော့တစ်ဖက်သားတွေကိုစိတ်ဆင်းအောင်လုပ်တဲ့ပုံစံမျိုးဖြစ်တာအဲ့ဒါကြောင့်ဒီကိုကျင်သီလဟာဒီမေတ္တာကိုအခြေခံတာတွေကြည့်တယ်ကော။နောက်အဲ့ဒီကိုကျင်သီလခိုင်မြဲဖို့အရာအတွက်ကိုယ်စိတ်ကိုကာမဂုဏ်အာယုန်တွေကရှောင်ရှားပြီးနေတယ်ညခံမှာပါတယ်။ရှောင်ရှားတဲ့အခါမှာအခက်အခဲတွေကြုံရင်သိခံတယ်ခံတည်ပါဘူး။ကြိုးစားအထုတ်တယ်ဝီရိယပါရမီနော်။ကိုမှန်ကန်တဲ့ကိုနဲ့ဆက်ဆံတဲ့အခါဒီမှန်ကန်တဲ့သစ္စာကိုအခြေခံတယ်သစ္စာပါကိုလုပ်တဲ့ကုသိုလ်ကောင်းမှုကိုစွဲစွဲမြဲမြဲရပ်တည်ပြီးတော့လုပ်တယ်အဋ္ဌာဏပါနောက်ဆုံးမှာဒီပြမစိုးတရားတွေကမေတ္တာနဲ့ဥပေက္ခာကိုဒီနှစ်ခုကိုထပ်ထည့်ပြီးတော့နော်ပါရမီ7ပါးထဲမှာကရုဏာနဲ့မုဒိတာတော့မပါဘဲနဲ့မေတ္တာနဲ့ဥပေက္ခာဒီနှစ်ခုကိုထပ်ထည့်ထပ်ထည့်လိုက်တာသူတို့နှစ်ခုတိတ်ပြီးတော့အရေးပါတယ်အဲ့တော့ဒီကုသိုလ်ကောင်းမှုအများနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာကိုကအကျိုးစီးပွားကိုလိုလားတဲ့စိတ်ဖြစ်တာကမေတ္တာအကယ်၍မေတ္တာတော့ရှိတယ်ဥပေက္ခာမထားနိုင်ဘူးဆိုလို့ရှိရင်ကိုကတုံ့ပြန်မှုလေးတစ်ခုကိုမျှော်လင့်နေတတ်တယ်ပေါ့တုံ့ပြန်လာတာကိုမျှော်လင့်တတ်ဒါကြောင့်အဲ့ဒီလိုတုံ့ပြန်လာတာကိုပဲမမျှော်လင့်ပဲနဲ့နော်ကိုကလုပ်တဲ့လုပ်လိုက်တာသူများရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးတယ်မေတ္တာသူစီကတုံ့ပြန်လာတဲ့အရာကိုတစ်ခုမှမျှော်လင့်ရမထားတာကဥပေက္ခာပဲဒါလို့ဆိုတာ အဲ့ဒါကြောင့်မလို့ပို့ပြီးတော့မြင့်မြတ်သွားမေတ္တာနဲ့ဥပေက္ခဒီနှစ်ခုနဲ့ပါရမီ7ပါးကိုထိမ့်ကွက်ပြီးတော့အလောင်းတော်တွေဟာဒီလိုဖြည့်ကြဒါကြောင့်မို့ဘုန်းကြီးတို့တည်းလည်းတစ်ခုခါလူ့ဘဝရလာတဲ့အခါမေတ္တာကရုဏာမုဒိတာဥပေက္ခလို့ဆိုရင်ပြင်းပစိုးတရားအတွင်းအားတွေကိုယ်တိုင်မှာအခိုင်အမာတည်ဆောက်ပြီးတော့ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်အတွက်ကောင်းကျိုးတွေကိုဖြစ်ပေါ်စေနိုင်တဲ့ဒါနပါရမီ၊သီလပါရမီ၊နိက္ခမပါရမီ၊ခန္တီပါရမီ၊ဝီရိယပါရမီ၊သစ္စာပါရမီ၊ဒိဋ္ဌိပါရမီ၊ဥပေက္ခပါရမီ၊နောက်မေတ္တာပါရမီ၊ဥပေက္ခပါရမီဆိုတာမြင့်မြတ်တဲ့အလုပ်တွေကိုစူးစမ်းအားထုတ်ကြရမှာဖြစ်တယ်။ကိုယ်စီကိုယ်စီသဘောကျပြီးစူးစမ်းအားထုတ်နိုင်ကြပါစေလို့တည်း။